ရှမာကုခရစ်ဝင်အခန်းကြီး4အငယ်1မှ9နောက်တပံအိုင်နာမှဆုံးမဩဝါဒပေးတော်မူစဉ်တွင်များစွာသောလူအပေါင်းတို့သည်အထံတော်၌စုဝေးကြသောကြောင့်အိုင်တွင်လှေသေးသို့ဝင်၍ထိုင်တော်မူ၏ပရိသတ်အပေါင်းတို့သည်အိုင်နာကုန်းပေါ်မှနေကြ၏ထိုအခါဥပမာစကားအဖြင့်များစွာသောဆုံးမဩဝါဒကိုပေး၍မွေ့ဆိုတော်မူသည်မှာနားထောင်ကြလော့မျိုးစေ့ကျဲသောသူသည်မျိုးစေ့ကိုကျဲခြင်းကထွက်သွား၏အစေ့ကိုကျဲသည်တွင်အချို့သောအစေ့တို့သည်လမ်း၌ကျသည်ဖြင့်မိုးကောင်းကင်ငှက်တို့သည်လာ၍ကောက်စားကြ၏အချို့သောအစေ့တို့သည်မြေနှဲ၍ကြောက်ပေါ်များသောအရက်၌ကျသည်ဖြင့်မြေတိမ်သောကြောင့်ချက်ချင်းအပင်ပေါက်တော်လေနေထွက်သောအခါပူလောင်သည်ဖြစ်၍အမြင့်မဆွဲသောကြောင့်ညွန်းပျက်စီးခြင်းတို့ရောက်ကြ၏အချို့သောအစေတို့သည်စူးပင်တို့တွင်ကျသဖြင့်စူးပင်တို့သည်ကြီးပွား၍ညှင်းဆဲသောကြောင့်အတီးမတီးကြအချို့သောအစေတို့သည်ကောင်းသောမြေ၌ကျသဖြင့်အပင်ပေါက်၍ကြီးပွားလျက်အဆ30အဆ60အဆ100ပွားများ၍အတီးတီးကြ၏ကြားเสียနာရှိသောသူမြည်သည်ကကြားပါစေဟုမိန်တော်မူ၏အငယ်တစ်စမ20စိတ်ကိုရရ၌ရှိတော်မူသောအခါတကြိတ်နှစ်ပါးသောသူတို့နှင့်အချံယံတို့သည်ထိုဥပမာကိုမေးမြန်းကြလျှင်ကိုရောကသင်တို့သည်ဖျားသခင်နိုင်ငံတော်၏နည်းနည်းသောအရာကိုသိရသောအခွင့်ရှိကြ၏ပြည်၌ရှိသောသူတို့မူကားမြင်လျက်ပင်အာယုမပြုတ်ဘဲမြည်၍ကြားလျက်ပင်အ낵ကိုနားမလဲပဲကြားသဖြင့်သူတို့အချင်းမပြောင်းလဲအပြစ်မလွတ်ရသည့်တိုင်အောင်သူတို့အားဟောသမျှကိုဥပမာအားဖြင့်ဟောရ၏သင်တို့သည်ဤဥပမာကိုမျှနားမလဲလျှင်ဥပမာရှိသမျှတို့ကိုအပေတို့နားလဲကြမည်နီမျိုးစီကျဲသောသူသည်တရားစကားကိုကျဲ၏တရားစကားကိုလမ်း၌ကျဲခြင်းအကြောင်းအရာကတရားစကားကိုကြားသည့်ရှိသောစာရန်သည်ချက်ချင်းလာ၍နှလုံး၌ကျဲသောတရားစကားကိုနှုတ်ယူတတ်သည်ဟုဆိုလိုသည်။ကြောက်ပေါ်သောအရာ၌ကျဲခြင်းအကြောင်းအရာကတရားစကားကိုကြား၍ဝမ်းမြောက်သောစိတ်နှင့်ချက်ချင်းခံယူတော်လေစိတ်နှလုံး၌အမြင့်မဆွဲခဏသာတည်သည်ဖြင့်တရားစကားကြောင့်အမှုအခင်းနှင့်ညှင်းဆဲခြင်းကိုခံရသောအခါချက်ချင်းဖောက်ပြန်တတ်သည်ဟုဆိုလိုသည်စူးပင်တို့တွင်ကျဲခြင်းအကြောင်းအရာကတရားစကားကိုကြား၍လောကီအမှု၌စိုးရိမ်ခြင်းစီးစိမ်ဥစ္စာ၏လှည့်စားခြင်းကျွင်းသောအရာကိုတတ်မဲ့ခြင်းစိတ်တို့သည်တရားစကားကိုလွှမ်းမိုးညှင်းဆဲတတ်သောကြောင့်အတီးမတီးနိုင်ဟုဆိုလိုသည်ကောင်းသောမြေ၌ကျဲခြင်းအကြောင်းအရာကတရားစကားကိုကြား၍ခံယူသည်ဖြင့်အဆ30အဆ60အဆ100ပွားများ၍အတီးတီးတက်သည်ဟုဆိုလိုသည်အငယ်21မှ25ထိုမှတပါစီမီးကိုစီမီးခုံပေါ်မှမတင်တောင်းစလန်းအောက်ကဒင်းအောက်၌ဖုံးထားခြင်းကယူခဲ့သလိုစိတ်ကြွေရာ၌ရှိသမျှတို့သည်ထင်ရှားလိမ့်မည်ဝှက်ထားလျက်ရှိသမျှတို့သည်လည်းပွင့်လင်းလေမည်ကြားစရာနားရှိတော်သူမည်သည်ကကြားပါစေထိုမှတပါသင်တို့သည်အဘယ်သို့ကြားနာရသည်ကိုတတိပြုကြလော့အချင်းချင်းတင်းပမာဏနှင့်သင်တို့သည်သူတပါအားပေး၏ထိုပမာဏအတိုင်းကိုယ်တိုင်ခံရကြမည်အချင်းသူသည်ရတတ်၏ထိုသူအားပေးအုံးမည်အချင်းသူသည်ဆင်းရဲ၏ထိုသူ၌ရှိသမျှကိုပင်နှုတ်လိမ့်မည်အငယ်26မှ29ထိုမှတပါလူသည်လယ်၌မျိုးစေ့ကျဲပြီးမှနောက်တပံမိမိမကြည့်မမှန်ညနေအိတ်လျက်နိုးလျက်နေတော်လဲအပင်ပေါက်၍ကြီးပွားသည်နှင့်ဘုရားသခင်၏နိုင်ငံတော်တူ၏မြေကြီးသည်မိမိအလိုလျောက်အသီးကိုတီးစေ၍ရှေးဥစွာအညောင်းထို့နောက်အနှံထိုနောက်အနှံထဲမှအောင်မာသောအဆံကိုဖြစ်စေတတ်၏အတိမဲ့၍ရိတ်ချိန်ရောက်သောအခါလယ်ရှင်သည်မဆိုင်မလင့်ဒဇင်းနှင့်ရိတ်စေတတ်သည်ဟုမိန့်တော်မူ၏ အငယ်30မှ34ထိုမှာတပါဘုရားသခင်နိုင်ငံတော်ကိုအဘယ်သို့ပုံပြရန်အန်ဤအဘယ်ဥပမာနှင့်ခိုင်းနိုင်ရန်အန်ဤဟုမူကားမုံကြီးစင်နှင့်တူ၏မုံကြီးစင်သည်မြေ၌စိုက်သောအခါမြေ၌ရှိသောအစေ့တကာတို့ထက်ငယ်တော်လေစိုက်ပြီးမှအပင်ပေါက်၍မြက်ပင်တကာတို့ထက်ကြီးပွားသဖြင့်မိုးကောင်းကင်ငှက်တို့သည်အရိတ်ခို၍နားနေလောက်သောအကိုင်းခက်ကြီးတို့ကိုဖြစ်စေတတ်သည်ဟုမိန့်တော်မူ၏ထို့သောဥပမာစကားများအားဖြင့်ကိုတော်သည်ပရိသတ်များနားထောင်နိုင်သည့်အတိုင်းတရားဟောတော်မူ၏ဥပမာကင်း၍ဟောပြောတော်မူမူရှိတပြသောအရာတို့ကိုစိတ်ွယ်ရအရ၌တပည့်တော်တို့အားဖွင့်ပြတော်မူ၏အငယ်35မှ41ထိုနေ့ညအချိန်၌ကိုရောကကန်းတစ်ဖက်သို့ကူးကြဂုံအံ့ဟုမိန့်တော်မူလျင်တပည့်တော်တို့သည်လူစုဝေးရာမှထွက်၍လှေပေါ်၌ရှိနှင့်သောကိုရောပါရဲ့တွားကြ၏အခြားလှေတို့လည်းပါသေး၏ထိုအခါပြင်းစွာသောမိုးတဲ့မုန်တိုင်းဖြစ်ပြီးလှိုင်းတပိုးခတ်သောကြောင့်လှေသည်ရေနှင့်ပြည့်လေ၏ကိုရောသည်ပဲ့၌ခေါင်းဦးပေါ်မှကျင်းဆက်၍နေတော်မူ၏တပည့်တော်တို့သည်ကိုရောကိုနှိုးပြီးမှအရှင်ဖျားအကျွန်ုပ်တို့သည်ပျက်စီးခြင်းသို့ရောက်တီကိုလိလူသောစိတ်ရှိတော်မူသလိုဟုရှောက်ကြတော်ကိုရောသည်ထ၍တိတ်ဆိတ်ငြိမ်ဝှက်စွာနေဟုလေနှင့်ပင်လယ်ကိုဆုံးမတော်မူသည်ဖြင့်လေသည်ငြိမ်၍အလွန်တာယာလေ၏ကိုရောကလည်းသင်တို့သည်အဘယ်ကြောင့်ဤမြတ်လောက်ကြောက်တတ်သနည်းအဘယ်ကြောင့်ယုံကြည်ခြင်းစိတ်နှင့်ကင်းသနည်းဟုမေးတော်မူလျှင်သူတို့သည်အလွန်ကြောက်ရွံ့၍ဤသူကအဘယ်သို့သောသူနည်းလေနှင့်ပင်လေသည်သူ၏စကားကိုနားထောင်ပါသည်တကားဟုအချင်းချင်းပြောဆိုကြ၏